အခုလိုနိုင်လွတ်လုံဥပဒေနဲ့တရားစွဲထားတဲ့အမှုပေါင်း40ကျော်ရှိပြီးတရားစွဲခံထားရသူအရေးအတွက်ဟာလည်းတရားတစ်ဆယ်ကျော်သွားပြီလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရလှုပ်ရှားမှုအဖွဲ့အသံကပြောပါတယ်ဒီဥပဒေကိုပြင်ဆင်မဲ့ ဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှတင်သွင်းလိုက်တဲ့နေ့မှာပဲအသံအဖွဲ့ကထုတ်ပြန်ချက်တရမှာအခုလိုပြောထားတာပါဒီဥပဒေနဲ့ပတ်သက်လို့အဓိကဘယ်အချက်တွေကိုဝေဖန်ထောက်ပြနေတာပါလဲဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
အရသားဆိုရလက်ထက်NLD လွှတ်တော်ကိုယ်စားလှယ်အများစုရှိနေတဲ့လွှတ်တော်တပ်တန်းအတွင်းမှာပဲနိုင်လွတ်လုံလို့အများသိတဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအကာအကွယ်ပေးဥပဒေကိုနှစ်ထောက်ဆယ်ခုနှစ်မတ်လ10ရက်နေ့ကပြည်ထောင်စုလွှတ်တော်မှအတည်ပြုပြဋ္ဌာန်းခဲ့တာပါဒီဥပဒေပြဋ္ဌာန်းပြီးတော့သုံးနှစ်နီးပါးကာလအတွင်းမှာပဲ
တရားစွဲဆိုခံရသူပေါင်းက113ဦးအထိရှိသွားပြီလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အစည်းကဒီကနေ့ဖေဖော်ဝါရီလ17ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။နိုင်လွတ်လုံဥပဒေနဲ့တရားစွဲခံရသူအများစုကတော့တက်ကြွလှုပ်ရှားသူသတင်းမီဒီယာသမားတွေမတူကွဲပြားတဲ့နိုင်ငံရေးပါတီဝင်တွေနဲ့အယက်သားပြည်သူအများစုဖြစ်တယ်လို့အစည်းအဝေးကပြောပါတယ်။အဓိကပူကြောင်ဆန်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နောက်အစိုးရလွှတ်တော်နိုင်ငံရေးပါတီတွေနိုင်ငံအကြီးအကဲတွေနဲ့တက်မတော်ကိုဝေဖန်မှုတွေနဲ့တရားစွဲဆိုမှုတွေကအများဆုံးဖြစ်ပါတယ်လို့အတန်အဖွဲ့ရဲ့သူတည်တနာမှုကိုရဲဝေဖြူအောင်ကပြောပါတယ်
။ဘာလို့ဒီနေ့မှအပိတ်ကိုထပ်လုပ်ပြီးထုတ်ပြန်လဲဆိုတော့ကျွန်တော်ကအဲ့လိုမျိုးဒီဥပဒေပြင်ပြောင်းလဲရောပို့ပြီးတုံအားပေးခြင်းတဲ့သဘောနဲ့စက်တော်မှာတင်တဲ့နေ့မှာပဲကျွန်တော်တို့ရာ data တွေအကုန်လုံးကျွန်တော်တို့ကဒီ analysis တန်လုပ်ပြီးတော့ဟိုထုတ်လိုက်တဲ့သဘောပါ။ဒီနိုင်လုံးဥပဒေနဲ့တရားစွဲဆိုခံရမှုက46ထောက်မှုရှိခဲ့ပြီးတော့ဒီစစ်စုပေါင်း113ဦးတရားစစ်ဆုပ်ခံရတာကိုတွေ့ရပါတယ်။အဲဒီကမှရှိတဲ့ဒီအများစုကတော့ဒီနိုင်ငံရေးရဒီဝေဖန်တောဆိုမှုတွေတောင်တရားစစ်ဆုပ်ခံရဖြစ်ပါတယ်။ဒီကမှအဲဒီကမှဒီအများဆုံးတရားစွဲတဲ့လူတွေအားပေါ့တော့နော်။ဒီအစိုးရရဲ့တက်မတော်ရဲ့ဒီလွှတ်တော်ကိုယ်စားလှယ်ရဲ့ဒီကမှနိုင်ငံရေးပါတီစားတဲ့ဒီအာဏာပါပါရှိတဲ့အစုဖွဲ့တွေအားနေတော့ဒီအများဆုံးတရားစွဲဆိုတာကိုတွေ့ရပါတယ်။နောက်တစ်ခါကျွန်တော်တို့ရဲ့ data ထဲမှာတော့ဒီပြည်သူအချင်းချင်းတရားစွဲဆိုမှုတွေတွေ့ရပါတယ်။ဒါပေမဲ့ပြည်သူအချင်းချင်းတရားစွဲဆိုမှုတွေကတော့အမှုတွေလည်းနည်းသလိုစွဲဆင်ရတဲ့လူတွေလည်းနည်းပါတယ်
ဒီကနေ့မှာပဲပြည်သူ့လွှတ်တော်မှပြင်ဆင်မှုတင်သွင်းလာတဲ့နိုင်လွတ်လုံဥပဒေပါဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တဲ့ပုံမှန်ရှင်းမြင့်ဆောင်စာလုံးကိုအဓိကဖြတ်သိမ်းပေးဖို့နဲ့ဥပဒေတစ်ခုလုံးကိုပြန်လည်သုံးသပ်ပေးပါလို့လည်းအတန်းအဖွဲ့ကတောင်းဆိုပါတယ
်။အဲဟိုနောက်ဖြစ်တင်လာတာကပေါ့နော်ကျွန်တော်တို့ကဒီလွှတ်တော်အတန်းပြည်သူ့အတန်းဆိုတဲ့စာမုတ်ကလွှတ်တော်မှာရှိတယ်ပေါ့နော်အဲအဲဟိုစာမုတ်အတိုင်းသာဟိုတကယ်လို့ထင်တယ်ဆိုလို့ရှိရင်ကဒီဥပဒေကိုဒီမတင်ဆင်ခင်ကတည်းကပြည်သူအတန်ကိုရယူနေလို့ကျွန်တော်ထင်တယ်။ပြည်သူအတန်လို့ဆိုရမှာဒီရက်ဓာတ်ပြည်သူတွေထဲမှာရှိရဲ့လွတ်လပ်တဲ့ပညာရှင်တွေပြည်ရဲ့ခါမှာအရက်ဖက်အဖွဲ့အစည်းတွေပြည်ကမှာတက်တက်လှုပ်ရှားသူတွေစတဲ့တက်ဆိုင်ရနေတဲ့အသီးသီးကစောင့်ကျင်သူတွေနဲ့အတိုင်းမင်းတင်နေပြီးတော့မှဒီပြင်ဆင်တဲ့ဥပဒေမူကြမ်းကိုရေးဆွဲတင်နေပေါ့။ဒါပေမဲ့အဲ့အစီအစဉ်မရှိဘဲနဲ့တော့ပြည်တော်ကိုရုပ်တည်ရဲ့ဘုံဆိုပြီးတော့ရွာရရှိတယ်။ဒါပေမဲ့ဒီမူကြမ်းထဲမှာပါဝင်တဲ့အချက်တွေကိုကြည့်ရတဲ့အခါကျတော့လေဒီဥပဒေကိုတကယ်အစစ်အမှန်ပြောင်းလဲနိုင်မယ့်အချက်တွေကမပါသေးဘူး။ကျွန်တော်ကခုနပြောတဲ့ဒီပုံမှန်ရှိတာလုံးကိုလုံးဝပယ်ဖျက်လိုက်ဖို့ဆိုတာအရေးဆုံးဖြစ်တယ်။အကုန်လုံးကပုံမှန်ရှိတာလုံးပေါ်မှာအခြေခံပြီးတော့မှတရားစွဲဆိုခံထားတာဖြစ်တယ်။ဒါကြောင့်မို့ပုံမှန်ရှိတာလုံးကိုလုံးဝပယ်ဖျက်ဖို့အရေးကြီးတယ်။အဲ့ဒါမှမပါဘူးဆိုလို့ရှိရင်တော့ဒီဥပဒေကဘလောက်ပဲတောင်းလဲတောင်းလဲအပေါ်ရတောင်းလဲမှုပဲကိုဖြစ်မှာပါပဲခင်ဗျ။
ပြည်သူတွေရဲ့လူပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံမှုကိုကာကွယ်ပေးရမယ့်အစားအခြေခံလူ့ခွင့်ရေးနဲ့နိုင်ငံသားတို့ရဲ့လုံခြုံမှုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒီမိုကရေစီစံနှုန်းတွေကိုဖောက်ဖျက်နေတဲ့ဥပဒေတစ်ခုလိုဖြစ်လာနေတဲ့အတွက်ဒီဥပဒေပါအချက်တွေကိုအရေးကြီးပြန်လည်စဉ်းစားသုံးသပ်သင့်ပြီလို့လည်းလူ့ခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအကြံပြုပါတယ်
။ပထမဒီနိုင်လွတ်လုံဥပဒေကိုကျွန်တော်တို့စတင်ပေါ်လာတော့ကြိုးစားပါတယ်။ဘာကြောင့်လဲဆိုတော့အထူးဖြင့်နိုင်ငံရေးလှုပ်ဆောင်တဲ့သူတွေရဲ့ပုပ်လီကကိစ္စတွေနောက်ကနောက်ရောက်ခံစောင့်ကြည့်တာတွေအကြောင်းအရာအချက်လက်တွေကိုမှတ်တမ်းတင်ပြီးတော့လှုပ်ဆောင်တဲ့အရင်တော့ပြောမှဆိုစစ်ထောက်လှမ်းကြီးပေါ့နော်အဲဒီထောက်လှမ်းကြီးဒီလုပ်ငန်းစဉ်ကိုတားဆီးနိုင်တဲ့အတွက်ဒါရည်ရွယ်ချက်လည်းကောင်းတယ်လူလည်းလူအပ်တယ်ဆိုတော့ဥပဒေနဲ့ကျွန်တော်ထောက်ခံပါတယ်ဒါပေမဲ့အဲဒီမှာပါသောဒီဥပဒေမှာပါသောစကားလုံးတွေမှာတချို့ဟာတွေမှာလူတလူအတိတ်ပဲစွဲနိုင်တဲ့စကားလုံးမျိုးပါနေတယ်ဥပဒေအရဆိုလို့ကျွန်တော်တိကျမှုမဟုတ်ဘဲနဲ့လူရင်လူတလူစွဲနိုင်တဲ့တရားခွင်လို့ကျွန်တော်တို့ဥပဒေကိုဖြစ်နိုင်တဲ့အချက်တွေပါမယ်။အဲ့ဒီဟာအားနည်းချက်ဖြစ်တယ်။အဲ့တော့ရည်ရွယ်ချက်ကောင်းတယ်။ဘာလို့ဆိုတော့ဥပဒေတစ်ခုမှာခုနကတော့ကျွန်တော် right to privacy လို့ခေါ်တဲ့ public ကလွတ်လပ်ခွင့်တူချင်းလွတ်လပ်ခွင့်ကိုကာကွယ်ပေးရမယ်။ဒါပေမဲ့အဲ့ဒီ public ကလွတ်လပ်ခွင့်တွေကိုကျွန်တော်တို့ဟိုအကြောင်းပြပြီးတော့နော်ဒီဟာတွေကိုဖိနှိပ်အောင်မရှိအောင်ကာကွယ်ပေးတဲ့ဥပဒေလည်းဖြစ်ဖို့လိုအပ်တယ်လို့။နောက်တစ်ခုကလူရင်းလူတလူဟိုအတိတ်တွေဖွင့်ပြီးတော့ဟိုလူတိုင်းကိုတရားစွဲနေတဲ့ဥပဒေမျိုးမဖြစ်အောင်ဟပေးလို့လည်းမရအောင်အဲ့တော့ဥပဒေမှာပါသောပြော့ကွက်တွေဟာကွက်တွေကိုပြန်ပြေနိုင်လို့ရှိရင်တော့ကျွန်တော်တို့ဒီဥပဒေကအားကောင်းတဲ့ဥပဒေတစ်ခုလို့ဖြစ်လာလိမ့်မယ် ပြီးလို့ရှိရင်ဒီဟာတိကျလေးလေးကျွန်တော်တို့ကဂင်တွေရပုံကလေးလေးဖြစ်ပါလိမ့်မယ
်ဒီကနေ့အထိနိုင်လွတ်လုံဥပဒေနဲ့တရားစွဲဆိုခံရမှု46မှုထဲမှာတော့တက်မတော်ကနေတရားစွဲတာက9မှုအစိုးရဖွဲ့နဲ့လွှတ်တော်ကိုဝေဖန်လို့ဆိုပြီးတရားစွဲဆိုတာက15မှုနိုင်ငံရေးပါတီတွေကတရားစွဲဆိုမှု9မှုနိုင်ငံတော်တိုင်းပြည်ငံနဲ့ဗိုလ်ချုပ်အောင်ဆန်းကိုဝေဖန်လို့ဆိုပြီးဂျားလူကတရားစွဲဆိုမှုအပါအဝင်ပြည်သူချင်းချင်းတရားစွဲဆိုမှုတွေပါဝင်ပြီးတက်ကြွလှူရှားသူ12ဦးအရက်သား85ဦးသတင်းသမား4ဦးနိုင်ငံရေးပါတီဝင်15ဦးစသဖြင့်ပါဝင်ပါတယ်လက်ရှိနိုင်လွတ်လုံဥပဒေနဲ့တရားစွဲခံရရင်အမှန်ကန်မရမယ့်အပြင်ပြစ်ဒဏ်တွေကတော့အနည်းဆုံး1,600ကနေအများဆုံး1,300အထိကျခံရမှာဖြစ်ပြီးအနည်းဆုံးဒဏ်ငွေ3,000ကနေအများဆုံးဒဏ်ငွေ15,000အထိချမှတ်ခံရနိုင်ပါတယ်ရှင်